ဒီနေ့ညအတွက်ယူဆောင်လာတဲ့နှုတ်ကပတ်တော်ခေါင်းစဉ်ကတော့ကျွန်တော်အားလုံးသိပြီးသားဖြစ်ပါပါ။ဘုရားသခင်ဤအရာတို့ကိုဆွဲလန်းခြင်းဆိုတဲ့နော်ဒီရာလေးနဲ့ဒီရာလေးရဲ့အောက်မှာကျွန်တော်ဝေမျှတည်ခံခြင်းပါတယ်။ရှင်မသက်ခရစ်ဝင်ခြင်းအခန်းကြီး16အပိုင်းငယ်23ကိုကျွန်တော်ဖတ်ခြင်းပါတယ်။ကိုတော်ဒီမျက်နာတော်ကိုလဲ့၍အချင်းယံသူငါနောက်တို့ဆုတ်လောတင်ဒီငါတိုက်မိ၍လဲเสียအကြောင်းဖြစ်ဤတင်ဒီဘုရားသခင်ဤအရာတို့ကိုမစွဲစိတ်မစွဲလန်းလူတို့ဤအရာကိုဒါစွဲလန်းသည်ဟုမိန့်တော်မူဤနှုတ်ကပတ်တော်အားဖြင့်ရောက်တန်းဖျားရှင်ကောင်းချီးပေးပါစေ။ဆောယေရှုခရစ်တော်ကနော်ဒီနေရာမှာဘုသူကိုပြောနေတယ်လဲဆိုရင်ပေတရုကိုဒီနေ့နော်ပေတရုကိုပြောနေတဲ့အကြောင်းအရာလေးဖြစ်တယ်။အပိုင်ငယ်27လောက်ကနေကျွန်တော်တို့စဖတ်ကြည့်တဲ့အခါမှာကျွန်တော်ဘာကိုတွေ့ရတယ်လဲဆိုရင်တော့သိုမတပါတော့အဲ့ဒါတော့ကျွန်တော်တို့အလုံးမဖတ်ရင်လည်းရပါတယ်ကျွန်တော်ဖတ်သွားပါမယ်သိုမတပါကိုရော်ဒီယေရုရှလင်မြို့သူတွားရမည်လူအကြီးအကဲယေပရောဟိတ်အကြီးချမ်းပြူစရာတို့ဤလက်၌များစွာခံရမည်အသေးတက်ချင်းကိုလည်းခံရမည်သုံးရမြောက်တော်နေ၌ထားမြောက်လိမ့်မည်ဟူသောအကြောင်းများကိုထိုအခါမှဆောက်၍တပည့်တော်တို့အားပြတော်မူ၏ထိုအခါပေသူသည်ကိုရော်ကိုမိမိနှင့်အတူခေါ်၍သခင်ကိုယ်တော်၌ဤတို့မဖြစ်ပါစေနှင့်ဤအမှုအရာသည်ကိုတော်၌မရောက်ရဟုအပြစ်တင်သောစကားကိုရှောက်တော်ဒီနေ့ယေရှုခရစ်တော်ကယံတူလက်ထဲကိုအနံ့ချင်းခံရမယ်အသေးတက်ချင်းကိုခံရမယ်ဆိုတဲ့နော်တုံးရမြောက်နေ့မှာရှင်ပြန်ထမြောက်ချင်းအချောင်းကိုတပည့်တော်တွေကိုပြောတဲ့အခါမှာပေတရုကအဲ့ဒီအချိန်မှာပေသူကဘာပြောတယ်လဲဆိုတော့ကိုရော့ကိုတဲ့နော်အဲ့ဒီလူတွေရှိတဲ့နေရာကနေတဲ့ကိုရော့ကိုခေါ်သွားပြီးတော့တဲ့ကိုရော့ကိုမိမိနဲ့အတူခေါ်၍သခင်နဲ့ကိုရော့နိုင်ဤတို့မဖြစ်ပါစေနဲ့ဤအမှုဒီကိုရော့နိုင်မရောက်ရဟုအပြစ်တင်သောစကားကိုရှောက်တော်အဲ့ဒီအချိန်မှာကိုရော့ကချက်ချင်းပဲအောက်မှာခုနကျွန်တော်တို့ဆက်ဆာချင်းမှာကျွန်တော်ဖတ်သွားတယ်နော်ဒီမတိုင်ခင်မှာကျွန်တော်တို့ဒီမတိုင်ခင်မှာနော်ယေရှုကဒီအခန်းဒီအခန်းကြီး16ထဲမှာပဲအပိုင်ငယ်73နဲ့14 15 16ကိုကျွန်တော်ကြည့်တဲ့အခါမှာအဲ့ဒီဒီအခန်းထဲမှာပဲအဲ့ဒီအထဲမှာဘာတွေ့ရတယ်လဲဆိုတော့နော်ယေရှုကသူ့ကိုယ်သူအချို့ကငါ့ကိုအမျိုးမျိုးမြင်ကြတယ်ပရောဖက်တပါးပါလို့မြင်ကြတယ်အဲ့တော့မင်းတို့ကငါ့ကိုဘယ်လိုမြင်တယ်လဲလို့မေးတဲ့အခါမှာနော်ပေတရုကအဲ့ဒီအချိန်မှာကိုရောကနော်ဖျားသခင်ဤနော်တားတော်ဖြစ်တော်မူသည်ဟုရှောက်တယ်အဲ့ဒီအချိန်မှာပေတရုပြောတဲ့အရာကိုယေရှုကဘာပြောတယ်လဲဆိုတော့အဲ့ဒီအချိန်မှာနော်ရှိမုန်ဗာယောနာတင်ဒီမင်္ဂလာရှိအကြောင်းမူကားအသွေးသားဒီတင်အားဖော်ပြသည်မဟုတ်ကောင်းကင်ဘုံ၌ရှိတော်မူသောငါခမဲတော်ဒီဖော်ပြတော်မူသည်နော်အဲ့ဒီအချိန်မှာပေတရုဖြေလိုက်တဲ့အဖြေကသူအသွေးသားကပေါ်ပြတာမဟုတ်ဘူးတဲ့ကောင်းကင်ဘုံကဖျားသခင်ခမဲတော်ကပေါ်ပြတဲ့အရာဖြစ်တယ်တဲ့မင်္ဂလာရှိတယ်ဆိုတော့တစ်ဆက်တည်းမှာကျွန်တော်ခုနဖတ်ရင်းနဲ့27 22 23နောက်ဆုံး23ကိုရောက်လာတဲ့အခါမှာနော်အဲ့ဒီချိန်မှာတော့ပေတရုကကိုရော့ကိုနော်အတူခေါ်သွားပြီးတော့ကိုရော့တဲ့ကိုရော့ဘာကြောင့်ဒါတွေပြောနေတာလဲဘယ်တော့မှကိုရော့ဒီလိုမဖြစ်ရဘူးဆိုတော့ဒီစကားကိုနားထောင်ကြည့်တဲ့အခါမှာနော်ပေတရုကတကယ်တော့ကိုတော်ကဘယ်တော့မှဒီလိုမျိုးမဖြစ်ရဘူးကိုတော်ဘယ်တော့မှအညံ့မခံရဘူးဘယ်တော့မှအရှုံးမပေးဘူးအရှုံးမပေးရဘူးကိုတော်ဘယ်တော့မှဒီလိုမျိုးအဖြစ်မျိုးမကြုံရဘူးနော်ကိုတော်ကိုသူကနော်စိုးရိမ်တယ်လို့ပြောရမလားဒါမှမဟုတ်နော်ကိုတော်ကိုအဲ့ဒီလိုဖြစ်ဖို့အခြေအနေကိုမလိုချင်ဘူးလို့ပြောရမလားနော်ဒီတိုင်းတာမန်နာနဲ့ကျွန်တော်တို့ကြားလိုက်မယ်နားထောင်လိုက်မယ်ဆိုရင်ပေတရုပြောတဲ့အရာဟာနော်ကိုတော်ကဒီတစ်ချိန်မှာလဲဟာပေတရုမင်းပြောတဲ့စကားဟာမင်းပြောလိုက်တဲ့အရာဟာနော်ဒါမင်းအသွေးသားကဖော်ပြတယ်မဟုတ်ဘူးမင်္ဂလာရှိတဲ့ပေတရုရဲ့လို့နော်မင်းတယောက်ကပဲငါ့အပေါ်မှာနားလေတယ်လို့များနော်ပြောမလားလို့ထင်ရပေမဲ့23ကိုကျွန်တော်ကြည့်တဲ့အခါမှာကိုယ်တော်ကမျက်နာတော်ကိုလဲ့၍အချင်းယံသူငါနောက်သူဆုတ်လို့တင်ဒီငါတိုက်မိ၍လဲစရာအကြောင်းဖြစ်၏အဲ့တော့အဲ့ဒီမှာအကြောင်းအရင်းကဘာလဲဆိုတင်ဒီဖျားသခင်ဤအရာတို့ကိုစိတ်မစွဲလန်း လူတို့ဤအရာကိုဒါဆွဲလန်းတည်ဟုမိန့်တော်မူ၏အဓိကဒီနေရာမှာကနော်ပေတရုကဒီအချိန်မှာယန္တူလို့သုံးတဲ့စကားဟာတကယ်တော့ပေတရုကကိုရောအတွက်ယန္တူတော့မဟုတ်ဘူးကိုရောအတွက်ယန္တူမဟုတ်ဘူးနော်တိတ်ချစ်တဲ့နော်တူချစ်ရတဲ့တပည့်တော်ဖြစ်တယ်ပေတရုကယန္တူမဟုတ်ဘူးဒါပေမဲ့ဒီနေရာမှာလူတို့ဤအရာဆိုတဲ့သူ့ရဲ့ဆွဲလန်းခြင်းရဲ့နောက်ွယ်ကနေအလုတ်လုတ်နေတဲ့ယန္တူတိဟူသောကိုရောရဲ့ယန္တူတိဟူသောမာနကိုပြောခြင်းဖြစ်တယ်အဲ့တော့ကျွန်တော်တို့နော်လောကမှာကျွန်တော်တို့ဆွဲလန်းခြင်းမားတဲ့လူတချို့ရဲ့ဘဝကအယံနာခြင်းရတယ်နော်အယံနာခြင်းရတယ်နော်ကျွန်တော်တို့အခုဒီမှာမူကြီးစေဝါလူငယ်တွေကိုကျွန်တော်တို့ပြုစုပြောထောင်တဲ့နော်ကျွန်တော်တင်းအုပ်ဆရာချင်းမီကောင်စင်ကိုဘုရားသခင်ယူပါယုံပေးပြီးတော့နော်2009ခုနှစ်ကနေစပြီးဇူလိုင်လမှာကျွန်တော်တို့အစပြုပြီးတော့ကျွန်တော်တို့ပါဝင်လာတဲ့အခါကျေးဇူးတော်ကြောင့်ကျွန်တော်လည်းကျွန်တော်တင်းအုပ်ဆရာရဲ့ဘုရားသခင်သူ့ကိုပေးတဲ့ယူပါယုံထဲမှာနော်ကျွန်တော်လည်းမူကြီးစေဝါသမားကပြောင်းလဲလာတဲ့လူဖြစ်တဲ့အခါမှာဆရာကလည်းကဲငါတို့အတူတူဘုရားရဲ့ဒီလိုငါတို့လိုစည်းဆွဲနေတဲ့လူငယ်တွေကိုဘုရားရဲ့သတင်းကောင်းကိုပြောကြမယ်နော်ဆိုတော့ကျွန်တော်ကိုတွဲခေါ်တဲ့ဆွဲခေါ်ပေးတဲ့ဆရာနဲ့အတူဝိညာဉ်ရေးရမှာကျွန်တော်ဒီနေ့ဒီချိန်ထိဘုရားရဲ့ကျေးဇူးတော်ကြောင့်လက်တွဲပါဝင်နေတဲ့အခါမှာဒီမူကြီးစည်းဆွဲတဲ့မှာဒီမူကြီးစည်းဆွဲတဲ့လူငယ်တွေရဲ့ဘဝကိုချီတဲ့အခါမှာတချို့လူငယ်တွေကဖြတ်ချင်ပေမဲ့ဆရာကြီးကျွန်တော်တို့ကတော့အယံဖြတ်ချင်ပေမဲ့မခံနိုင်တော့ဘူးရင်းကန်တယ်မခံနိုင်တော့ဘူးเนาะဆိုတော့တချို့လူငယ်တွေမြောက်များစွာဒီမူကြီးစည်းဆွဲတဲ့ဘဝကနေလွတ်မြောက်ခြင်းတယ်သူတို့မိဘတွေကိုယ်တိုင်ကလည်းကိုယ်သားသမီးတွေကိုဒီလိုဘဝမျိုးနဲ့အဆုံးမတက်စေခြင်းဘူးလွတ်မြောက်စေခြင်းတယ်ဘာလို့တလဲဒီဆွဲလန်းခြင်းတဲကနေလွတ်မြောက်ဖို့အတွက်မရှိမပတ်စံတွေနဲ့သူတို့တင်နန်းကိုပို့တယ်။အိုးရောက်လာကြပြီ။တချို့မိပါတွေဆိုဘလောက်ဒီကိုသားသမီးကိုလွတ်မြောက်စေခြင်းတယ်လဲဆိုတင်နန်းတော့မဖွင့်နိုင်ဘူး။တင်နန်းတော့မဖွင့်နိုင်ဘူး။ဆရာတို့ရေအချင်နေပြီ။အချင်နေပြီ။အိမ်မှာတရက်နေရင်တော်တော်လေးဝမ်းနေရ။တချို့မိပါတွေအတွက်ဆိုရင်အိမ်မှာတရက်နေရင်တရက်သူတို့မရှိရင်အယံဘယ်လိုပြောမလဲ။တက်တာရရတယ်။ဘာကြောင့်လဲဆိုတော့ဘေးချင်းဘာမတော်မလဲဘေးချင်းဆိုင်ကမပေါ့ဘေးချင်းဘာလုံးမလဲဒါကိုစိုးရင်နေရမူကြီးစေးဆွဲတဲ့သူအဲ့တော့ဒီမူကြီးစေးဆွဲတဲ့သူတွေကိုတွေ့တဲ့အခါတိုင်းတင်နန်းကြောင်ရောက်လာတဲ့အခါတိုင်းမှာဒီဘွားကနေလွတ်မြောက်ခြင်းသလားလို့ပြောရင်လူတိုင်းလွတ်မြောက်ခြင်းပါတယ်ဒါပေမဲ့တချို့ကခုနပြောသလိုပေါ့လွတ်မြောက်ခြင်းပေမဲ့ဒီဆွဲလန်းခြင်းရဲ့အတွေးအသားအထက်ကတော့စိတ်ဝင်နေတဲ့ဒီရင်းကန်လာတဲ့အခါမှာသူတို့မခံနိုင်ကြဘူးသူတို့ဒီအရာကိုမခံနိုင်တဲ့အခါမှာနော်ခုနပြောသလိုပေါ့ထွက်သွားတယ်ချမ်းခုံကျော်တယ်ထွက်ပြေးတယ်နော်ဆိုတော့လောကမှာမာယွန်းနဲ့ဆွဲလန်းခြင်းအထဲမှာကြောက်ရောက်သွားတဲ့လူတွေဟာဘလောက်ထိခက်ခဲသလဲဘလောက်ထိရုန်းကန်ရသလဲဘလောက်တိနာကျင်ရတယ်လေဆိုတာကိုဒါကတော့ကျွန်တော်တို့ကတော့အနည်းဆက်ဆုံးမူကြီးစည်းဆွဲတဲ့လူငယ်တွေနဲ့အများဆုံးထိတွေ့နေတဲ့အတွက်ကြောင့်ကျွန်တော်တို့ကဒါကိုဥပမာလေးကျွန်တော်ပေးနိုင်တာပေါ့နော်ဆိုတော့တချို့ကြတော့လေအဲ့ဒီဘဝထဲကနေတချို့ကလေဖခင်ရဲ့နှုတ်ကပတ်တော်ဖခင်ရဲ့ဝိညာဉ်တော်ရဲ့တကိုးနဲ့နှုတ်ကပတ်တော်နဲ့မျက်မှောက်တော်ထဲမှာသူတို့လွတ်မြောက်လာကြတယ်တချို့ကြတော့လေအိုးလွတ်မြောက်ခြင်းပေမဲ့ဒီဆွဲလန်းခြင်းကိုဘလို့မှသူတို့ရုံမထွက်နိုင်ကြတဲ့လူငယ်တချို့တွေလေပြန်လဲသွားကြတယ်တချို့တွေကပြန်ချရှုံသွားကြတဲ့သူတွေလည်းရှိတယ်။ဒါကြောင့်ဒီနေ့ဆွဲလန်းခြင်းလို့ပြောတဲ့အခါမှာဟိုတချို့နော်တချို့ကော်ဖီမတောက်ရရင်မနေနိုင်တဲ့သူတွေလည်းရှိတယ်။နော်တချို့ဟိုမူကြီးစေဝါမို့ပေါ့ရည်နေချမ်းလေးမတောက်ရရင်တော့ခေါင်းကိုက်တဲ့သူတွေရှိတယ်နော်။ကော်ဖီမတောက်ရရင်တခုခုလိုတာတို့ဘာတို့ညာတို့ပေါ့နော်။ဆွဲလန်းခြင်းတွေမတူကြဘူး။ဆိုတော့ဘာမဟုတ်တဲ့လောကမှာနော်တချို့တော့တင်းငယ်တဲ့အရာလို့ထင်ရတဲ့အရာတွေတောင်မှကျွန်တော်ဆွဲလန်းသွားတဲ့အခါမှာဖြတ်ဖို့ခက်တယ်နော်ဒီညမှာလေပေတရုကနော်တစ်ချက်ကလေးမှာတစ်ချိန်တည်းမှာနော်တစ်ချိန်တည်းမှာတစ်ချက်မှာတစ်ချက်ကလေးမှာသူ့ရဲ့ဒီစိတ်ခံစားချက်အတွေးသားတွေဟာလူတို့ဤအရာဆိုတဲ့ဘက်ကိုတစ်ချက်လှည့်ပြီးတော့သူဆွဲလန်းလိုက်တဲ့ခဏမှာအဲ့ဒီအချိန်မှာဘာဖြစ်သွားတယ်လဲဆိုတော့အဲ့ဒီဆွဲလန်းခြင်းရဲ့နောက်ွယ်မှာမာနကကြီးစွာအလုလုသွားတယ်ဆိုတော့ကျွန်တော်တွေ့ရတာဖြစ်တယ်။အချင်းယန္တူဆိုတဲ့သုံးတဲ့စကလုံးဟာပေသူ့ကိုပြောခြင်းမဟုတ်ဘူး။ ဆိုတော့ဒီနေ့ကိုရောနဲ့ကျွန်တော်တို့ဒီလေယန်သူတွေမဟုတ်ဘူးเนาะတချင်ကတော့ယန်သူတွေဖြစ်ခဲ့ကြတယ်เนาะတချင်ကတော့ကျွန်တော်တို့ယန်သူတွေဖြစ်ခဲ့ကြတယ်အပြစ်ထဲမှာကြာရောက်ပြီးတော့เนาะယန်သူတွေဖြစ်ခဲ့ကြပြီမဲ့တအားယေရှုခရစ်တော်ရဲ့အသွေးသွင်းခြင်းအသက်ပေးခြင်းကြောင့်ကျွန်တော်တို့ဟာယေရှုခရစ်တော်ကိုယုံကြည်လက်ခံခြင်းအပြင်ဂျေဇုတော်ကြောင့်ဖယားသားသမီးဖြစ်ခွင့်ကျွန်တော်တို့တွေရခဲ့ကြပြီဟာလေလုယာအာမင်ဆိုတော့ဒီကျွန်တော်တို့ဖယားသားသမီးဖြစ်ခြင်းရဲ့ဘဝအတ္တတာထဲမှာเนาะကျွန်တော်ဆက်လျှောက်ရမယ်ခီးစဉ်မှာခုနကတော့เนาะကျွန်တော်တို့ဟုတ်လားဟိုနောင်တမလို့မှာထောက်ရအသက်ရဖို့ကယ်တင်ခြင်းရဖို့လွတ်မြောက်ယုံလောက်ပဲမဟုတ်ပဲねเนาะယေရှုခရစ်တော်ပြောသလိုเนาะရှင်ယောဟန်ခန်းကြီး30လောက်မှာဖြစ်လိမ့်မယ်เนาะတို့တို့ကိုအသက်လွတ်ယုံမြမကအထူးသဖြင့်အသက်နဲ့ပြည့်စုံခြင်းရှိခြင်းကငါလာတယ်လို့ပြောတဲ့စကားလုံးဟာနော်အသက်လွတ်ယုံမဲမဟုတ်ဘူးအသက်နဲ့ပြည့်စုံစေဖို့အတွက်လာတယ်နော်တစ်ခုအတွက်ပဲမဟုတ်ဘူးအလုံးစုံပြည့်စုံဖို့အတွက်သူလာတာဖြစ်တဲ့အတွက်ကြောင့်နော်ဒါကြောင့်တစ်ခါတည်းမှာကျွန်တော်ယုံကြည်သူတွေကဘဝအတ္တတာထဲမှာကျွန်တော်မသိလိုက်တဲ့အရာတွေများစွာကျွန်တော်တတ်တာထဲမှာကျွန်တော်တို့ခံစားရမယ့်အခွင့်အရေးကျွန်တော်တို့ဘုရားသခင်၌ကျွန်တော်တို့ခံစားရမယ့်အခွင့်အရေးများစွာကျွန်တော်တို့ဆုံးရှုံးသွားကြတယ်ဆိုတာကိုကျွန်တော်တို့မြင်နိုင်ပါတယ်ကျွန်တော်တို့ပိုင်ဆိုင်ရမယ့်ရပိုင်ခွင့်တွေအခွင့်အရေးတွေနော်အများကြီးကျွန်တော်လက်လွတ်ဆုံးရှုံးလိုက်ရတဲ့အချိန်တွေရှိတယ်နော်ဆိုတော့နော်ဒီနေရာမှာပေတရုကအဲ့ဒီတစ်ချိန်အဲ့ဒီခဏလေးမှာနော်ဒါပေမဲ့ तू ပြောလိုက်တဲ့ဇာတ်ကတော့ကိုတော်ကျင့်နဲ့စီမဲ့ဇာတ်ဖြစ်မယ်လို့တော့ तू ထင်ကောင်းထင်လိမ့်မယ်ဒါကြောင့်တခါတည်းကျွန်တော်အသွေးသားကျွန်တော်တို့ကဒီလောကရဲ့ဆွဲလန်းခြင်းစိုက်ဘက်ကနေလာတဲ့ပုံစံနဲ့တခါတည်းကျွန်တော်အမှုတော်မြတ်မှာလဲအဲ့ဒီပုံစံအဲ့ဒီအယူဆတွေနဲ့ကျွန်တော်တို့ကပါဝင်ဖို့ကြိုးစားချင်ကြတယ်ဒီနေ့ဒါလေးကိုတတိပြုစီချင်တယ်ကိုရောအထဲကလာသောအရာဒီကိုရောအားဖြင့်ကိုရောအထဲကကိုရောအဖို့ကိုထင်ရှားစေတာဖြစ်တယ်ဘုရားရှင်နာမဘုန်းကြီးပါစေဟာလေလုယာအာမင်ကိုယ်တော့အထဲကဖြစ်တဲ့အရာကိုရောအပြင်ဖြစ်တဲ့အရာဟာကိုရောအဖို့ကိုဖြစ်စေတယ်ကိုရောကိုထင်ရှားစေတယ် praise the lord hallelujah ဒါကြောင့်ဒီနေရာမှာပေတရုသုံးလုံးနေတဲ့စကလုံးတွေဟာတာမန်ကျွန်တော်တို့နားထောင်ကြည့်လိုက်ရင်တော့ကိုရောအတွက်သူကနော်ကိုရောကိုဒီလိုမဖြစ်စေခြင်းဘူးယက်တီပေးနေတယ်ခါပါလုတ်ပေးနေတယ်လို့ထင်ကောင်းထင်ရပေမဲ့အင်မတန်မှအဲ့ဒီခံစားချက်တွေအဲ့ဒီစိတ်ဆွဲလန်းခြင်းတဘောမှာမနက်ကကြီးစွာဖရားရဲ့အလိုတော်ဖရားအချံစီဖြစ်တဲ့လူမြောက်များစွာထောင်ရအသက်ရဖို့အတွက်ကယ်တင်ခြင်းရဖို့အတွက်ဖရားရဲ့အချံစီကိုဗာပြောတယ်လဲဆိုမင်းကငါတိုက်မိ၍လဲเสียအကြောင်းဖြစ်တယ်ငါတိုက်မိ၍လဲเสียအကြောင်းဖြစ်တယ်ဒါကြောင့်ချစ်တော်ညီကိုမောင်နှမတို့ကျွန်တော်တို့ရဲ့ဆွဲလန်းခြင်းတွေဟာကိုယ်တော်ပဲဖြစ်ပါစေ။ hallelujah. amen. hallelujah. ဆိုတော့ဒီနေရာမှာကျွန်တော်နောက်ထပ်ကျမ်းပိုက်လေးတစ်ပိုက်ကိုကျွန်တော်ရွေးချယ်ထားပါတယ်။နောက်ထပ်ကျမ်းပိုက်လေးတစ်ပိုက်ကိုကျွန်တော်ရွေးချယ်ထားပါတယ်။ယောမဩဝါဒစာအခန်းကြီး4အပိုင်ငယ်19ကိုကျွန်တော်ဖတ်ချင်ပါတယ်။ယောမဩဝါဒစာအခန်းကြီး4အပိုင်ငယ်19ကျောင်းဖတ်ခြင်း ਨੇ ယုံကြည်အားကြီးသည်ဖြစ်၍မိမိအသက်သည်အနှစ်တရာလောက်ရှိသည်ဖြင့်မိမိကိုယ်သည်အသေးကဲ့သို့ရှိကြောင်းကို၎င်းမိမိခင်ပွန်းစာရာသည်ဝန်းသည်သေးကြောင်းကို၎င်းမအောင်မိယုံမာတော်စိတ်နှင့်ကင်း၍ဘုရားသခင်၏ဂတိတော်ကိုတွေးတော်ခြင်းမရှိယုံကြည်အားကြီးသည်သဖြင့်ဖယားသခင်ကိုချီးမွမ်း၍ praise the lord ဂတိထားတော်မူသောသူသည်ဂတိတော်အတိုင်းတတ်နိုင်တော်မူသည်ကိုစိတ်ဆွဲလန်းလေ၏ထို့ကြောင့်သူ၏ယုံကြည်ခြင်းကိုသူ၏ဖြောင့်မတ်ခြင်းကဲ့သို့မတ်တော်မူ၏နှုတ်ကပတ်တော်အဖြစ်ရောက်တဲ့ဖျားရှင်ကောင်းချီးပေးပါစေ praise the lord hallelujah ဆိုဒီနေရာမှာသိအရေးကြီးတယ်နော်လူတယောက်ကလေအခုခုကိုဆွဲလန်းသွားပြီဆိုရင်လေဘာကောင်မှမမြင်တော့ဘူးနော်အခုခုကိုဆွဲလန်းသွားပြီဆိုဘာကောင်မှမမြင်တော့ဘူးနော်ဘာကောင်မှမမြင်တော့ဘူးဆိုတော့ကျွန်တော်တို့တချို့လောကမှာအများကြီးကြားဘူးကြမှာပဲနော် အများကြီးကျွန်တော်တို့เนาะတာရကတွေအများကြီးကျွန်တော်တို့ကိုယ်တိုင်မကြုံဘူးရင်တောင်မှကြုံဘူးတဲ့အရာတွေလည်းအတွေ့အကြုံလည်းရှိမှာပါ။ဒါပေမဲ့တချို့တော့เนาะဒီလိုပတ်ဝန်းကျင်မှာကျွန်တော်တို့မြင်ရတဲ့ကြားနေရတဲ့တာရကတွေသက်တည်လည်းအများကြီးရှိပါတယ်။တချို့လေဆွဲလန်းသွားပြီဆိုရင်လေဘာမှမမြင်တော့ဘူးเนาะဘာမှမမြင်တော့ဘူးတိလားဘာမှမမြင်တော့အခုဒါကတော့အနည်းဆက်ဆုံးကျွန်တော်တို့ကိုယ်တိုင်ပေါ့မွေးစေဝါကနေကျွန်တော်တို့ပြောင်းလဲလာတဲ့အခါမှာကျွန်တော်ဆိုရင်လေကျွန်တော်ဆိုရင် accident ဖြစ်ပြီးတော့ဆိုင်ကယ်ကလေးတယောက်ကိုလမ်းကြားထဲကနေဆိုင်ကယ်တိုက်တဲ့ accident တစ်ခုဖြစ်တဲ့အချိန်ကျမှကျွန်တော်ရုတ်တရက်အဲ့ဒီအချိန်မှကျွန်တော်လန့်သွားတယ်ကျွန်တော်အရန်လန့်သွားတယ်ကလေးတယောက်ကိုတိုက်တဲ့အခါမှာကလေးတေးပြီးသွားပြီးငါတော့သူများကလေးကိုတိုက်တက်မိပြီးငါထောင်ကြမယ်ငါအရန်ပဲနော်အခြေအနေတွေငါဘဝအခြေအနေတွေကသွားပြီလို့ကျွန်တော်ထင်လိုက်တဲ့အချိန်မှာအဲ့ဒီအချိန်မှာကျွန်တော်အရန်လန့်နိုးလာတယ်ကျွန်တော်ရဲ့ဆွဲလန်းခြင်းတွေအားလုံးကကျွန်တော်ကိုအင်မတန်မှနာကျင်စေခဲ့တယ်เนาะကျွန်တော်ဘာကောင်မှမမြင်နိုင်တော့ဒီမူကြီးစေဝါကိုရဖို့အတွက်ညတကောင်လည်းကျွန်တော်မသိတော့ဘူးအရှက်လည်းမရှိတော့ဘူးเนาะဟောလူတွေကဘလို့ပြောရင်ပြောပါစေကျွန်တော်ဒါတွေနားမလည်နိုင်တော့ဘူးအဲ့ဒီမူကြီးစေဝါတုံးရဖို့အဲ့ဒီစေရဖို့အတွက်အသွေးသားထဲမှာအဲ့ဒီစေရောက်သွားရင်ကျွန်တော်ချိန်နှက်ပြီနော်တချို့မင်းမမင်းပဲနော်လေးဖြူတချင်းလို့ပေါ့ကိုလေးဖြူတချင်းလို့ပေါ့နော်မင်းမမင်းပဲနော်လောကဘာကောင်မှမမြင်တော့ဘူးနော်နော်အဲ့လိုမျိုးနော်သူတွေလည်းကျွန်တော်တို့ဒါတွေ့ရတယ်နော်ဟာဒီကောင်ကွာဘေးကနေကြည့်ရင်တော့ဒီကောင်ကွာတလောက်ယူတာကွာလို့တမပြောနဲ့နော်ကိုယ်တိုင်ကြုံမှသိမြင်နော်အဲ့ဒါကကိုကလေးရောက်လာတဲ့ခါမှလည်းသူများတွေကိုယ့်ကိုကြည့်တဲ့ခါမှဟာဆရာကြီးတောင်ကွာဒီလောက်ယူတွေ့ရသလားကွာနော်မင်းကလေးတယောက်အတွက်ကြောင့်ဘာကြောင့်ဒီလောက်ထိခံစားနေရတာလဲဆိုသလိုမျိုးပေါ့နော်ဆိုတော့နော်ဆိုသလိုနော်ဒါမျိုးတွေလဲကျွန်တော်တို့ကိုယ်တိုင်သူများကိုကျွန်တော်ကြည့်တဲ့ခါမှာကျွန်တော်ပြောတတ်ကြတယ်ဟာဘာလို့အဲ့လောက်ခံစားနေမှာလဲကွာဘာကြောင့်အဲ့လောက်ဆွေးလန်းနေရမှာလဲနော်အာဒီတယောက်မရရင်လဲနောက်တယောက်ပေါ့စားတဖြစ်ပေါ့နော်ဆိုတော့နော်တချို့တော့သူတို့ကလည်းမင်းမမင်းပဲနော်တချို့မင်းကလေးတွေဆိုရင်ဥမာကိုအရန်စားခြင်းနဲ့အစာဘာလို့ဝေးဝေးနော်ဘလောက်ဝေးဝေးနော်ဘလောက်ခက်ခဲရှိပါစေအဲ့ဒါကိုစားလိုက်ရမှချိန်နဲ့တယ်ဆိုရင်တော့နော်အဲ့ဒီနေရာကိုမရောက်ရောက်အောင်သွားပြီးစားတယ်နော်ဘလောက်ဆွဲရှိတယ်လဲဆိုဒါဆွဲလန်းခြင်းရဲ့ခေါ်ဆောင်တဲ့ကျွန်တော်တို့ကိုဆွဲလန်းခြင်းရဲ့သဘောဆိုဒီနေရာမှာအာဗြံကလည်းစံစာဘာပြောလဲဆိုသေနေပြီတဲ့သူ့မိမရဲ့ဝန်းဒီသေးချောင်းကိုမသိတာမဟုတ်ဘူးနော်မသိတာမဟုတ်ဘူးနော်မသိချင်းရောင်ဆောင်တာလည်းမဟုတ်ဘူးနော် come on တခါကျရင်ကျွန်တော်တို့ကလေဟိုမသိချင်းရောင်ဆောင်ပြီးတော့ငါယုံကြည်လိုက်မယ်လေမရဘူးနော်အဲ့ဒါမဟုတ်ဘူးနော်မသိချင်းရောင်ဆောင်ပြီးငါဆွဲလန်းလိုက်မယ် no 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 မဟုတ်ဘူးသူ့မိမကလေးမမွေးနိုင်တော့ဘူးဆိုတာသိတယ်ပြီးတော့သူအသက်ကြီးနေပြီဆိုတာကိုလည်းသိတယ်ဒါပေမဲ့ချမ်းသာတိတ်လာတယ်နော်အဲ့ဒါကိုမအောင်မေ့ဘူးတဲ့ praise the lord hallelujah.မအောင်မိခြင်းရဲ့အကြောင်းကိုစက်ဖတ်ကြည့်တဲ့အခါမှာဘာကိုတွေ့ရတယ်လဲဆိုတော့ဂတိထားတဲ့ဖရာဟာအဲ့ဒီဂတိအတိုင်းဖရာတခင်ကပြုမယ်နော်အဲ့ဒါလေးကိုကျွန်တော်အဲ့ဒါလေးကိုတစ်ချက်ဖတ်ချင်တယ်အတူတူအဲ့ဒါလေးကိုကျွန်တော်တို့ဖတ်ကြည့်ရအောင်နော်အဲ့ဒါလေးကိုဖတ်ကြည့်ရအောင်အပိုင်ငယ်20 21ကိုကျွန်တော်20 21ကိုဖတ်ကြည့်အောင်ယုံမှန်သောစိတ်နဲ့ကင်း၍ဖရာသခင်ဤဂတိတော်ကိုတွေးတော်ခြင်းမရှိယုံကြည်အားကြီးသည့်ဖြစ်၍เนาะ come on ဆိုဒီညမှာเนาะယုံမှန်သောစိတ်နဲ့ကင်း၍ဖရာသခင်ဂတိတော်เนาะဆို तू ဘာကြောင့်ယုံမှန်သောစိတ်မရှိတာလဲလို့အတိတ်ကပြောနေတဲ့အကြောင်းရင်းကဖရာရဲ့ဂတိတော်ဖြစ်တယ်အဲ့ဒီဂတိတော်ကို तू တွေးတော်ခြင်းမရှိဘူးเนาะယုံကြည်အားကြီးသည့်ဖြစ်၍ဘုရားသခင်ကိုချီးမွမ်း၍ praise the lord hallelujah amen ဂတိထားတော်မူသောသူသည်ဂတိတော်အတိုင်းတတ်နိုင်တော်မူသည်ကိုစိတ်ဆွဲလန်းလေ၏ hallelujah hallelujah အဲကြောင့်ဒီနေ့ဒီနေ့ညမှာဖခင်ရဲ့ဝိညာဉ်ရေးရာဝိညာဉ်တော်ကဒီအချိန်မှာကျွန်တော်အသက်တာကျွန်တော်မိသားစုဒီအချိန်မှာဒီအခြေအနေမှာ ဘာကိုမိမောင်းထူပြနေတယ်လဲနှုတ်ကပတ်တော်အားဖြင့်ဝိညာဉ်တော်ဒီကျွန်ုပ်ကိုဘယ်ကိုခေါ်ဆောင်နေတယ်လဲဘာတွေကိုစကားပြောချင်နေတယ်လဲဘာတွေကိုဖွင့်ပြနေတယ်လဲအဲ့ဒီဝိညာဉ်ရေးရာနဲ့ဆိုင်သောအရာများကိုစိတ်ဆွဲလန်းခြင်းရှိသောသူဟာမဖြစ်နိုင်တော့ဘူးမဖြစ်နိုင်ခြင်းလောကရဲ့လူတို့ဤအရာတို့ဆိုတဲ့အရာကိုအဲ့ဒီလူကလေမိချင်းရောင်ဆောင်တာမဟုတ်ဘူးနော်မိချင်းရောင်ဆောင်တာမဟုတ်ဘူးနော်မသိတာမဟုတ်ဘူးနော်မမြင်တာမဟုတ်ဘူးနော်သိတယ်မြင်တယ်ကြုံမယ်ဒါပေမဲ့အဲ့ဒီအရာတွေကိုမိပြီးဖယားသခင်ဤအရာတို့အแทမှာပဲသူယွတ်တွနေလိမ့်မယ်သူဆွဲလန်းနေလိမ့်မယ် praise the lord hallelujah amen ဒါကြောင့်နှုတ်ကပတ်တော်နဲ့ဝိညာဉ်ရေးရာနဲ့စိုင်တဲ့အရာကိုတာ၍ဆွဲလန်းတတ်တဲ့သူတွေဖြစ်ဖို့ကျွန်ုပ်နဲ့အတူဒီမှာရှိတဲ့ HIC မှာရှိတဲ့မိသားစုအားလုံးတော်လည်းကောင်း online ပေါ်ကနေကြည့်ရှုနေတဲ့သူတွေပေါ်လည်းကောင်းဒီနှုတ်ကပတ်တော်ဝိညာဉ်ရေးရာ၌ဆွဲလန်းသောသူတွေဖြစ်ဖို့ဝိညာဉ်တော်ဖခင်ကျွန်တော်ကိုဆက်လက်မဆပါစေ။ဟာလေလုယာ။အာမင်။အာမင်။အဲတော့ဒီနေ့နော်ကျွန်တော်လေအဲ့ဒါကိုကျွန်တော်နှုတ်ကပတ်တော်ကိုဖတ်ရင်ဖတ်ရင်တစ်ခုပြီးတစ်ခုတစ်ခုပြီးတစ်ခု။အဲတော့လေသွေးတော်ခြင်းမရှိတဲ့သူယုံကြည်ခြင်းရှိတဲ့သူတွေကဘာထွက်တယ်လဲလို့ပြောရင်ခုနကျွန်တော်ဖတ်တဲ့ထဲမှာချီးမွမ်းခြင်းရှိတယ်နော်။ Praise the Lord. Hallelujah.အဲ့ဒီချီးမွမ်းခြင်းကနော်ဘယ်အခြေအနေမျိုးမှာလဲလို့ပြောရင်ခုနပြောသလိုမဖြစ်နိုင်ဘူးမတတ်နိုင်ဘူးဆိုတဲ့အရာကိုမအောင်မိပဲနော်ဖယားသခင်တတ်နိုင်တယ်ဂတိထားတဲ့ဖယားသခင်ဟာဂတိအတိုင်းဖယားသခင်ဂတိအတိုင်းဖယားသခင်အလုံးလုံးမယ်ဆိုတာကိုယုံကြည်ဆွဲလန်းတဲ့သူတွေထဲမှာဘာကိုတွေ့ရတယ်လဲနံပါတ်၁လက္ခဏာကချီးမွမ်းခြင်းဖြစ်တယ် Praise the Lord Hallelujah Hallelujah Amenဒါကြောင့်အရန်သွေးတော်တဲ့လူတွေနော်တခါတည်းကျွန်တော်ဂျုံဘူးမှာပဲအချင်းတွေကိုတခုခုဆိုအမြဲတမ်းစဉ်းစားပြီးအနှုတ်လက္ခဏာပဲကိုပဲပြောတဲ့သူတွေနဲ့ခြားခြားနေရင်ခမည်းပါနော်ခမည်းပါနော်၅ဘာမကောက်၁၀ဘာပါမှောက်သွားလိမ့်မယ်နော်အမြဲတမ်းတခုခုဂျုံတိုင်းမှာဟေးဂျုံတော့မဂျုံသေးဘူးတချို့ဆိုရင်နော်ဟေးဘာဖြစ်မလဲမသိဘူးနော်နော်ဟာစိုးရင်စိတ်နဲ့နော်ဒီနေ့သူအရာသူလူတို့ဤအရာကိုဒါဆွဲလန်းခြင်းမဟုတ်ဘဲနဲ့ဖယားသခင်နဲ့ဆိုင်တဲ့အရာတွေကိုများများကျွန်တော်တို့နော် focus လုပ်မယ်ဝိညာဉ်ရဲ့နဲ့ဆိုင်တဲ့အရာတွေကိုကျွန်တော်တို့ကြည့်မယ်ခံယူမယ်ဝန်ခံမယ်ဆိုရင်မဖြစ်နိုင်ခြင်းတွေမကြုံမှုမဟုတ်ဘူးနော်ကြုံမယ်နော်ဒါပေမဲ့အဲ့ဒီအရာတွေကိုမအောင်မိတော့ဘဲနဲ့ခင်ဗျားအတက်တာကျွန်တော်အတက်တာတွေကဘာထွက်လာဆိုချီးမွမ်းခြင်းထွက်လာတယ်အဲ့ဒီချီးမွမ်းခြင်းအပြီးမှာဘာပြန်ထွက်လာတယ်လဲဆိုဖယားရဲ့ဂတိထားတဲ့အရာနော်တက်သေးဒီတခုပြီးတခုနော်တက်တတ်တာတွေကနေအဲ့ဒီတက်သေးဒီတခုပြီးတခုမြင်ရလိမ့်မယ် praise the lord hallelujah လူအနေနဲ့မဖြစ်နိုင်တော့ဘူးလို့ထင်ထားတဲ့အရာတွေပင်လင်အဲ့ဒီချီးမွမ်းခြင်းရဲ့ယုံမားတော့စိတ်နော်သွေးတော်ခြင်းမရှိတော့တဲ့နော်အဲ့ဒီရဲ့ပထမခြေလမ်းဖြစ်တဲ့ချီးမွမ်းခြင်းချီးမွမ်းခြင်းရဲ့နောက်ပိုင်းမှာဘာဖြစ်လာတယ်လဲဆိုတော့ဖယားဂတိထားတဲ့အဲ့ဒီဂတိတော်ပေါ်မှာဆက်ဆွဲလန်းနေတဲ့သူတွေရဲ့တက်တာထဲမှာဖယားရဲ့တက်တည်များစွာကဝန်းရံထားတာဖြစ်တယ်။ဘုရားရှင်နာမဘုန်းကြီးပါစေ။ဟာလေလုယာ။နောက်ဆုံးပုဂ္ဂိုလ်တယောက်အကြောင်းကိုကျွန်တော်ဖတ်ပါမယ်။အဲ့ဒါလေးကိုပြောပြီးတော့ကျွန်တော်ကျန်ရှိတဲ့အချိန်ကိုဆရာဒေးဗစ်ကင်ဆရာ sorry ဆရာကင်ဘူးလက်ထဲကိုကျွန်တော်ပါစတာကင်ဘူးလက်ထဲကိုကျွန်တော်ပြန်အပ်ချင်ပါတယ်။အဲ့ဒီမှာကျွန်တော်ဘုဒ္ဓအကြောင်းကိုဖတ်ချင်တယ်လဲဆိုတော့ယောဘဝတ္ထုအခန်းကြီးနှစ်ယောဘဝတ္ထုအခန်းကြီးနှစ်အပိုင်ငယ်ဘယ်လောက်ကိုဖတ်မလဲဆိုတော့အပိုင်ငယ်ခုနှစ်နဲ့ရှစ်နဲ့ကိုကိုကျွန်တော်ဖတ်ချင်ပါတယ်ယောဘဝတ္ထုအခန်းကြီးနှစ်အပိုင်ငယ်ခုနှစ်ရှစ်ကိုစာတန်ဒီထာဝရဘုရားအထံတော်မှထွက်သွား၍ယောဘဤခြေဘဝမှဒီဥထိတ်တိုင်အောင်သိုးသောအနာစိမ့်များကိုတိုးပေါက်စေ၏ယောဘသည်ကိုကိုချစ်စရာအိုးချမ်းကိုကံယူ၍မိဘူပြတဲ့မှာထိုင်လီဤထိုအခါမယားကသင်သည်ဖြောက်မှတ်သောတရားကိုဆွဲလန်းသေးသလောဖယားသခင်ကိုစွန့်ပြစ်၍သေလောဟုဆို၏ဆိုတော့ဒီညမှာလဲတိတ်အံ့ဩစရာကောင်းတဲ့နော်ဒါကြောင့်တင့်ရဲ့ဆွဲလန်းခြင်းကိုလူတွေမြင်တယ်နော် praise the lord hallelujah hallelujah တင့်ရဲ့ဆွဲလန်းခြင်းကိုဖယားမြင်တယ်နော်ဖယားမြင်တယ်လူတွေမြင်တယ် ဒီလူဟာဘာဆွဲနေတယ်လဲဆိုတာကိုကျွန်တော်တို့ရဲ့ဆွဲလန်းခြင်းကလေလူတွေကိုမြင်စေတယ်နော်လူတွေကိုမြင်စေတယ်နော်ဒီနေရာမှာယောဘရဲ့အမျိုးသမီးကဒီလောက်အခြေအနေတွေဖြစ်နေတာတောင်မှမင်းဟာဖြောက်မှတ်ခြင်းတရား come on ဖြောက်မှတ်ခြင်းတရားကိုမင်းဆွဲလန်းနေသေးသလားလူတို့ဤအရာကိုဒါဆွဲလန်းသောသူများမဟုတ်ဘဲနဲ့ဖျားသခင်နဲ့ဆိုင်တဲ့ဝိညာဉ်ရေးရာနဲ့ဆိုင်တဲ့အရာများကိုဆွဲလန်းတတ်သောသူတွေဖြစ်ဖို့ဝိညာဉ်တော်ဘုရားကျွန်တော်တအူးချင်းစီတိုင်းကိုဆက်လက်မဆာပါစေဆက်လက်ကျွန်တော်တို့ကိုဖွင့်ပြပါစေဟာလေလုယာအာမင်အာမင်ဒုက္ခပတ်တော်အဖြစ်အရောက်တိုင်းအရောက်တိုင်းပေါ်မှာတိဆောက်ခြင်းဖွင့်ပြခြင်းအလင်းပေးခြင်းရှိပါစေ